ထရမနီနာမနမှာတက်ခတ်သွားတဲ့ cyclone မုန်တိုင်းခက်နဲ့ကြောင့်ထိခိုက်ပျက်စီးမှုတွေကိုစစ်ဆေးဖို့အကူအညီပေးရအဖွဲ့တွေကစီရင်နေမှာဆက်လက်ကြိုးပမ်းနေကြပါတယ်။အင်အားပြည့် cyclone ဤတိုင်းဝင်ရောက်ပြီးတော့သတင်း၆ပတ်အကြာမှာပဲနောက်ထပ် cyclone ခက်နဲ့ကဝင်ရောက်ခဲ့တာဖြစ်ပြီးတော့မုန်တိုင်းလိုနေ့အကြာမှာမိုးကြီးမှုတွေကြောင့်ရေကြီးနေပြိုမှုကိုဆွေးနွေးနေကြပါတယ်။တနင်္ဂနွေမှာ cyclone Kenneth ဝင်ရောက်ပြီးနောက်ပိုင်းတနအီကို138မိုင်နှုန်းနဲ့လေကြီးရေတိုက်ခိုက်ခဲ့တာကြောင့်အာဖရိကတိုက်တောင်ပိုင်းဒေသခံလူဦးရေ9သိန်းနီးပါးရေကြီးနေခြင်းမှုအနေကိုဆွံ့ရတဲ့အကြောင်းကုလရေးအဖွဲ့တွေကသတိပေးနေပါတယ်။ပျက်စီးမှုကိုစစ်ဆေးဖို့အတွက်မိုဇမ်ဘိတ်နိုင်ငံစစ်ကမ်းမြို့ဖြစ်တဲ့ပမ်ဘာကိုအရေးပေါ်လုတာတဲ့စီးရင်နေမှာရောက်လာကြပါတယ်။ကာဘိုဒေါ်ဇာတို့ပြည်နယ်မြောက်ဖက်ဆူမိုင်းကအင်ဂျီ3500နီးပါးပျက်စီးသွားတယ်လို့အနာမိုင်းကခန့်မှန်းကြပါတယ်။မူတီဆန်စွာရွာနေတဲ့ဂျာကပဲကေဆေးလုံသားတွေကမုံတိုင်းတိတ်ပြည်သူတွေကိုကူညီဖို့ခက်ခဲခက်ခဲကြိုးစားနေကြပြီးတော့ပြည်ချင်းရဲ့အဆောက်အုံတွေစက်တရီတက်တာမှုတွေနဲ့လမ်းပန်းစက်တရီခက်ခဲမှုတွေကြောင့်ကေဆေးလုံငန်းတွေကျန်ကျန်နေရတယ်လို့လည်းကူညီပေးအဖွဲ့တွေကပြောပါရရှင်။